ယူကရိန်းအနေနဲ့လမ်းဖြူပြဖို့တတ်တည်အင်အားရှိရမယ်ဆိုပြီးတော့ရုရှားနဲ့စစ်ဆင်ညှိနှိုင်းဖို့ဘိုဟမီဂျီဖရန်စစ်ကမှတ်ချက်ပေးခဲ့တဲ့အပေါ်မှာယူကရိန်းဘက်ကတုံ့ပြန်ဝေဖန်ပါတယ်ယူကရိန်းအလံတော်ဟာအဝါရောင်နဲ့အပြာရောင်ဖြစ်ပြီးတော့ဒီအလံနဲ့ပဲရှင်သန်မယ်သေဆုံးမယ်အောင်ပွဲကိုရယူမယ်ယူကရိန်းမှာတခြားအလံလွှင့်စရာမရှိဘူးလို့ယူကရိန်းနိုင်ငံရေးဝန်ကြီးဒီမီထရိုကူလီဘာကလူမှုကွန်ရက်ပေါ်မှာတုံ့ပြန်ပြီးတော့ဘယ်တော့မှလက်နက်ချမှာမဟုတ်ဘူးလို့လည်းကြုံဝါပြောဆိုပါတယ်ဘိုဟမီဂျီအနေနဲ့ကောင်းမွန်တဲ့ဘက်မှာရပ်တည်ပြီးတော့စစ်ဆင်ညှိနှိုင်းရေးလို့ခေါ်တဲ့တခြားတစ်ဖက်မှာပြရဖို့ယူကရိန်းနိုင်ငံရေးဝန်ကြီးကလည်းတိုက်တွန်းရေးသားပါတယ်။ငြိမ်းချမ်းရေးအတွက်စင်စစ်မပြတ်စုမုံတောင်းပေးတဲ့အတွက်လည်းကျေးဇူးတင်ပြီးတော့ပိုယမ်းမင်းကြီးအနေနဲ့ယူကရိန်းကိုလာရောက်လဲပတ်ဖို့သူတို့မျှော်လင့်ထားပါတယ်လို့လည်းဆိုပါတယ်။ဗာတီကန်ပြောခွင့်ရသူကဖြည့်ရှင်းချက်ပေးရမှာတော့ပိုယမ်းမင်းကြီးအနေနဲ့ခုလိုပြောဆိုတာဟာယူကရိန်းကိုလက်နက်ချဖို့မဟုတ်ဘဲနဲ့ရန်လိုမုန်တီးမှုတွေကိုရက်စဲပြီးတော့အပြစ်ခတ်ရက်ဖို့စစ်ဆင်ညှိနှိုင်းရေးတဲ့တပ်တီကိုတိုက်တွန်းတာပါဆိုပြီးတော့ပြောပါတယ်။ပိုယမ်းမင်းကြီးနဲ့ဆွစ်ဇာလန်သတင်းဌာနတခုဒီပြီးခဲ့တဲ့လမင်းမြန်ကန်အတွင်းမင်းမြန်တဲ့သူကယူကရိန်းကကမန်ကထလုတ်တဲ့ညီနေညီနိုင်မှုကိုရည်ညွှန်းပြီးတော့အလံဖြူဆိုတဲ့အတုံးနှုတ်ကိုတုံးနှုတ်လာလို့ပိုယမ်းမင်းကြီးကဒီတုံ့ပြန်မှတ်ချက်ပေးခဲ့တာဆိုပြီးတော့ဗာတီကန်ပြောခွင့်ရသူကရှင်းပြထားပါတယ်